ီနေ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးကိုယ်စားလှယ်မစ္စရိုင်းလီနဲ့ဦးတို့တွေ့ဆုံတယ်လို့သိရပါတယ်အဲ့ဒီမှာအဓိကဗားရီများဆွေးနွေးခဲ့ကြပါသလားရှင်
အဓိကကတော့သူဆိုလိုချင်တဲ့အဓိပ္ပာယ်ကတော့နံပါတ်၁ချက်ကအင်္ဂလိပ်တွေကိုလူသားအနေနဲ့မြင်ဖို့ပေါ့ဒုတိယချက်ကတော့ဒီနိုင်ငံသားဖြစ်လျှောက်ထားတာမှာဟိုသူတို့တော်တော် equal access ပေါ့တူညီစွာရပိုင်ခွင့်ရှိဖို့ပြောတာပေါ့နော်နောက်တစ်ချက်ကတော့သူဆိုလိုချင်တဲ့အဓိပ္ပာယ်ကတော့လူအဖွဲ့အစည်းတစ်ခုချာမှာဆွေးနွေးနေဖို့လိုအပ်တယ်ဆိုတဲ့အချက်ပေါ့သူအဓိကထားပြီးပြောတယ်နောက်ဟိုနံပါတ်၃လုံးပေါ့သူလိန်ထားတဲ့နံပါတ်၃လုံးကလည်းကုလသမဂ္ဂမှာသုံးတဲ့နံပါတ်ဖြစ်လို့တော်နေပါလေဆိုတဲ့အကြောင်းသူပြောတယ်အဓိကပြောလို့ရှိပါတော့ကျွန်တော်တို့ဘက်ကပြောတာကတော့ဟိုအဲ့ဒီဒီပင်းလီကိုရခိုင်တရပဲလူသားချင်းစာနာခဲ့လို့ပဲဒီလောက်နှိပ်ပြစ်စေတာကြာမြင့်ဆိုတာသူတို့ကရခိုင်ပြည်မှာနေထိုင်လာကြတယ်လူကိုင်စားတော့လာကြတယ်လူခွင့်ရဟာသူတို့စီမှာအများကြီးရှိပြီသားကျွန်တော်တို့ဘက်ကအဲ့လိုပြောတယ်ဒါပေမဲ့သူတို့ကတိုင်းရင်းသားမဟုတ်တဲ့အတွက်ကြောင့်နိုင်ငံသားဖြစ်ခွင့်မဖြစ်ခွင့်ဟာမြန်မာနိုင်ငံရဲ့နိုင်ငံသားဥပဒေအတိုင်းသာဖြစ်ရမယ်နိုင်ငံသားဥပဒေအတိုင်းနိုင်ငံသားဖြစ်လာမဲ့လူတွေကိုတော့ကလွတ်လပ်စွာသွားလာခွင့်ပြုနေတယ်ဆိုတဲ့အကြောင်းရန်ကုန်တို့မန်းလေးတို့မရှိလို့တော့မှရှိတဲ့မူဆင်းတွေကိုကြည့်ကြရမယ်ပြနိုင်ပါလေသူတို့ကနိုင်ငံသားစီစစ်ပေးပါမယ်လို့လည်းအစိုးရပြောထားပြီးသားသူတို့ကိုယ်တိုင်နိုင်ငံသားစီစစ်မခံတဲ့ကိစ္စပေါ်မှာကျွန်တော်တို့ဘလို့မှတာဆီရှင်းလို့မရဘူးကျွန်တော်တို့ကအဲ့လိုဆိုက
ြမစ္စရိုင်းဟင်းလီစစ်တွေကိုလာရောက်တဲ့အခါမှာရခိုင်ပြည်သူလူထုကသူ့ကိုဆန္ဒပြခဲ့ကြပါတယ်ရခိုင်ပြည်သူလူထုရဲ့သူ့အပေါ်မှာထားရှိတဲ့သဘောထားရောဘလို့ရှိမယ်လို့ဦးထင်ပါသလဲရှင
်ကျွန်တော်ရခိုင်လူထုကသူ့ personal လို့မဟုတ်ဘူးခင်ဗျာကျွန်တော်ပြောရတဲ့ပါနံပါတ်1ကမျှတမှုရှိဖို့လိုအပ်တယ်နော်နံပါတ်2ကဗဲမလိုက်ဖို့လိုအပ်တယ်နောက်နံပါတ်3ကသမိုင်းအမှန်ကိုသိဖို့လိုအပ်တယ်နောက်နံပါတ်4ကလက်ရှိပကတိမျိုးစင်အနေထားကိုသိဖို့လိုအပ်တယ်အစိုးရနဲ့ရခိုင်လူထုပူးပေါင်းဆောင်ရွက်နေတဲ့တည်ငြိမ်အေးချမ်းမှုကြိုးပမ်းနေမှုကိုသိမှတ်ဖို့လိုအပ်တယ်အဲ့ဒါဒီကမှဘလို့မှဟိုသိမှတ်မသိဘူးဆိုရင်တော့အဲ့လာတဲ့လူတွေရဲ့လုပ်ငန်းစဉ်တွေကဘလို့မှအောင်မြင်နိုင်မှာမဟုတ်ဘူးလို့ကျွန်တော်ဒီလိုပဲသုံးသပ်တယ
်ဟုတ်ကဲ့ပါရှင်မစ္စရဟင်းလီအနေနဲ့လာမယ့်ဧပြီလမှာမြန်မာနိုင်ငံလူခွင့်ရေးနဲ့ပတ်သက်ပြီးတော့စာတမ်းတင်ပြရပါမယ်။အဲ့ဒီစာတမ်းဟာဘယ်လောက်ထိမှန်ကန်တဲ့စာတမ်းဖြစ်မယ်လို့ဦးအနေနဲ့ယုံကြည်ပါသလဲရှင်
။ကျွန်တော်တို့က UN ရဲ့တာဝန်ရှိသူတော်တော်များများနဲ့ကျွန်တော်ဆုံဖို့ပါတိပူတယ်ပြောဘူးတယ်။ဒါပေမဲ့သူတို့ဒီမှာဘလို့ပဲမေးမြန်းစုံစမ်းဘလို့ပဲဆွေးနွေးဆွေးနွေး UN ကိုရောက်သွားရင်သူတို့ပြောနေကြစကားတခုရှိပါတယ်။သူတို့ရဲ့ဒိုနာနိုင်ငံတွေရဲ့မျက်နှာကိုလည်းကြည့်ရပါတယ်ဆိုတဲ့စာလုံးတစ်လုံးကအများကြီးပြောပါတယ်။အဲ့တော့သူတို့ရဲ့ဒိုနာဆိုတာကျွန်တော်တို့ဘလို့ယုံကြည်ရမှာလဲ။နော်အဲ့ဒီစာလုံးပေါ်မူတည်ပြီးတော့ကျွန်တော်ရခိုင်လူမှုအဖွဲ့စီကပြောပါတယ်။ OIC အတင်းမှုကိုယ်တိုင်ကမပြောလဲဆိုတော့သူတို့ OIC အဖွဲ့စီဟာကမ္ဘာကြီးပေါ်မှာ UN ကလွဲပြီးရင်အကြီးဆုံးအဖွဲ့စီလို့ပြောပါတယ်။ UN ကိုလည်းသူတို့အများကြီးပံ့ပိုးထားတယ်လို့ပြောပါတယ်။အဲ့တော့ကျွန်တော်ဘက်ကပြောပါတယ်။ UN နေလာတဲ့အဖွဲ့စီလူခွင့်ရေးပါဝင် UN ကမန်ဒိတ်ရတဲ့လူတွေအကုန်လုံးဟာ OIC ရဲ့ဩဇာလွတ်ကင်းပါတယ်လို့တည်တည်မပြနိုင်သချင်းတော့ကျွန်တော်ရခိုင်ဘက်က UN အဖွဲ့စီပေါ်ယုံကြည်မှုအားနည်းပါတယ်လို့ကျွန်တော်ဒီလိုပဲပြောပါတယ်။
ဟုတ်ကဲ့ပါရှင်။အဲ့ဒီသူတင်ပြမယ့်အစီရင်ခံစာမှာရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လောက်ထိအမျက်မြတ်တတ်တင်ပြနိုင်မယ်လို့ဥရောအနေနဲ့ယူဆမိပါသလဲရှင်
။ကျွန်တော်တို့ဘသူမှမယုံရဲပါဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့တကယ်သာသူတို့အမျက်မြတ်တတ်စဉ်းစားကြည့်မယ်။သမိုင်းကြောင်းအမှန်ကိုလည်းကြည့်မယ်လို့ဆိုရင်ဒီဘင်္ဂလီဆိုတဲ့လူအုပ်စုကြီးဟာဟိုတစ်ဖက်နိုင်ငံကဒီဘက်ကိုလာရောက်ပြီးတော့အခြေချနေတဲ့လူတွေဖြစ်တယ်ဆိုတဲ့အချက်ကိုသူလက်ခံရပါလိမ့်မယ်။အဲ့ဒါကိုလက်မခံကြတော့သူတို့ရဲ့အစီရင်ခံစာအကုန်လုံးဟာအဲ့ဒီဘင်္ဂလီဖက်လိုက်ပြီးတော့ရခိုင်ရရန်လိုတဲ့အစိုးရရခိုင်နဲ့ပူးပေါင်းပြီးဘင်္ဂလီတွေကိုသိကုန်နေတယ်ဆိုတဲ့အဖြေမျိုးပဲထွက်လာလိမ့်မယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်
။ဟုတ်ကဲ့ပါရှင်အခုလိုဖြစ်ကြပေးတဲ့ဥကိုကျေးဇူးများတင်ပါတယ်